ထိုင်းနိုင်ငံမှာရှိတဲ့မြန်မာအလုသမားတွေအတွက်ယာယီနိုင်ငံကူလက်မှတ်လွတ်ခွင့်ကိုပေါ့လေထိုင်းအစိုးရဘက်ကဒီနှစ်နှစ်သက်တမ်းတိုးလိုက်တယ်လို့သိရပါတယ်အကြောင်းရင်းကိုသိပြစီခင်ဗျဟုတ
်ကဲ့မနေ့ကအစည်းအဝေးမှာပေါ့ Thai Cabinet အစည်းအဝေးမှာလူမောင်းဦးဌာနကတင်ပြလိုက်တာကိုထိုင်းအစိုးရကလည်းတည်ပြုလိုက်တယ်ဒါပေမဲ့ဒီလက်မှတ်သက်တမ်းတိုးခွင့်ဆိုတာကတော့ထိုင်းနိုင်ငံမှာ2009ခုနှစ်မှာအားလုံးစုစုပေါင်းမှတ်ပုံတင်ထားတဲ့အလုသမားစစ်ကတ္တမဆုံးတန်းလာကမ္ဘောဒီးယားမြန်မာပေါ်ပါတယ်ဒါနဲ့အဲ့ဒီအလုသမားတွေကိုပတ်ဖို့လုပ်တဲ့ကိစ္စကရှင်းလာနေမပြီးနိုင်ဘူးဒီ process ကအချိန်ချပေးဖို့လိုတယ်လို့ဒီလိုအနေနဲ့ဆုံးဖြတ်ခဲ့တဲ့အတွက်နောက်2017 PY 28ရက်နေ့ကိုတက်တန်းကိုဆက်ပြီးတော့တိုးပေးဖို့ဒီလိုဆုံးဖြတ်တယ်ဒါပေမဲ့အဲ့ဒီလိုတက်တန်းတိုးပေးတဲ့နေရာမှာအလုသမားတွေကကုလသမဂ္ဂ National Verification နိုင်ငံသားစီစီရေး process ကိုဖြတ်ကိုဖြတ်ရမယ်အဲ့တော့ပေါင်းသွားပြရမယ်ဆိုလိုတာကတော့ဒီ passport လုပ်ဖို့တဲ့ပေါင်းကို2010လာမဲ့ PY 28နေ့မတိုင်ခင်မှာပေါင်းတွေအကုန်လုံးကိုဖြည့်ထားရမယ်ဒါနဲ့အဲ့ဒီ passport ရဖို့အတွက်ဆက်ပြီးတော့သွားနေမယ် process ဒါ၂နှစ်လောက်ကြာနေတယ်ဒါကြောင့်မို့သူတို့ကတစ်နှစ်သက်တမ်းဆက်တိုးကိုရှင်းလိုက်တာဆရာ
လွန်ခဲ့တဲ့7လတက်တမ်းကိုခြုံပြီးတော့ကြည့်မယ်ဆိုရင်ယာယီနိုင်ငံကူးလက်မှတ်လုပ်တဲ့ဥယျာဉ်အင်မတန်နည်းလို့အခုလိုတက်တမ်းတိုးရတာလို့ဒါပြောလို့ရလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာပြောလို့ရပါတယ်ဘာလို့ဆိုတော့ပြီးခဲ့တဲ့2009မှာတရားဝင်မှတ်ပုံတင်ထားတဲ့တိကတမ3တန်းထဲမှာဗမာက10တန်းကျော်ကျော်တပန်းကျော်ကျော်ရှိ යි ။တပန်းကျော်ကျော်ထဲမှာပြီးခဲ့တဲ့7လတွင်မှာ passport လုပ်ဖို့တဲ့ nationality verification နိုင်ငံသားစီစဉ်မှုကိုအောင်မြင်ပြီး passport ရတဲ့လူကလူတစ်ပေါင်းပဲရှိသေးတယ်ခင်ဗျာ။ဒါကြောင့်မို့ပါချန်လေးနဲ့တွေ့အရန်ကိုနည်းနေပါတယ်။ဒါကြောင့်မို့ထိုင်းဆိုးရအနေနဲ့ဒီ process ကိုအစားဆုံးပြီးအောင်လုပ်မယ်ဆိုရင်ဒီအချိန်နဲ့မလုံလောက်ဘူးဆိုတာကိုသူတို့နေနဲ့နားလည်ပြီးတော့ဒါဆက်ပြီးတော့တက်တန်းတိုးပြီးတာပါလေ
မြန်မာအလုသမားတွေဘက်ကဒီရိုင်းနိုင်ကူးလက်မှတ်ရဖို့အတွက်သူတို့မှာမှတ်ပုံတင်ဖို့အတွက်ဘာတွေအဓိကပေါ်ဒီအခက်အခဲရှိနေကြတာတော့ခင်ဗျာ
ဟုတ်ကဲ့အဓိကအခက်အခဲနေနေကသိချင်နေကအလုသမားအများစုကဒီဂတိအချက်လက်ကိုသိသိကြကြမသိဘူးသိကြကြမသိတဲ့အခါကျတော့ဘယ်လိုလုပ်ရမလဲဆိုတာကိုမသိဘူးသိချက်ကနောက်အရင်ကလည်းတပြိုင်နဲ့ပဲအချို့လုပ်ချင်တွေကလည်းအလုပ်သမားတွေကိုဒီနိုင်ငံကြီးလက်မှတ်ကိုမလုပ်ပေးခြင်းမလုပ်ပေးခြင်းဆိုတာကနိုင်ငံကြီးလက်မှတ်ရှိသွားတယ်ဆိုရင်အလုပ်သမားတွေလွတ်လွတ်လပ်လပ်နေရာရှိကြောင်းလို့ရသွားမယ်ဆိုတော့အဲ့ဒီကြံစည်တစ်ခုရှိနေတယ်နောက်တစ်ခုကမြန်မာလူသမားတွေနဲ့ကိုယ့်ရဲ့အချက်နဲ့အစမှန်တွေကိုပြီးတဲ့အခါမှာဗမာပြည်တွင်းမှာဒီအလုပ်သမားတွေရဲ့မိသားစုတွေကိုသွားပြီးတော့ချင်းချောက်တာမျိုးငွေညှစ်တာမျိုးနောက်ပိုင်းအခွန်ကောက်တာမျိုးကြောက်တာအာဒုတိယအချက်နောက်တတိယအချက်ကတော့တရားဝင်သူတို့တတ်မှတ်ထားတဲ့နှုန်းကယာယီနိုင်ငံကူးလက်မှတ်တွေပမာပြီမှာ7,000ထိုင်းနိုင်ငံတွေမှာပြည်ကြာက500ဆိုတဲ့အချက်ဘတ်600ပဲကြာမယ်လို့ဖြစ်ပြီးတကယ်လက်တွေ့မှာကဘတ်6,000ကနေပြီးတော့8,000လောက်ကြီးကျတယ်အဲ့ဒါပြီးတဲ့အခါမှာတစ်ခါထပ်ပြီးတော့ထိုင်းနိုင်ငံမှာအလုပ်လုပ်ခွင့်လက်မှတ်တွေဈေးလက်မှတ်ဈေးစစ်ပြီးတော့ဒီနေ့ကအစီအမကန်လည်းအလုပ်လုပ်ခွင့်က3,800ထပ်ကြမယ်ဆိုတော့အားလုံးပေါင်းစုစုပေါင်း1,000ကျော်ကျမယ်တဘောဖြစ်နေတယ်ပြည်အလုပ်သမားတွေကငွေရေးဖြစ်ဖြစ်ကြည့်တာလည်းနောက်တစ်ကြောင်းဖြစ်တယ်ဆို
အခုလာမဲ့နောက်ထပ်နှစ်နှစ်သက်တမ်းကာလမှာမြန်မာအလုပ်သမားတွေအလုံးအင်းနဲ့ယာယီနိုင်ငံကူးလက်မှတ်လောက်လာအောင်ထိုင်းဆိုးဝါဘက်ကဖြစ်စီမြန်မာဆီဆိုးဝါဘက်ကဖြစ်စီဘလူမူဝါရမျိုးအားဖြစ်ပြီးတော့ချမှတ်လှုပ်ဆောင်သွားတဲ့လို့မြင်မိပါတယ်ခင်ဗျာ
ဟုတ်ကဲ့အကောင်းဆုံးကတော့ဗမာဆိုးရအနေနဲ့ထိုင်းညီပေါ်မှာလာပြီးတော့ပြည်ဝင်ရုံးဖွင့်ပြီးတော့လုပ်နေတယ်ဥပမာမနေကုန်းစစ်ဘန်ကောက်လိုနေရာမျိုးကိုမသွားနိုင်ဘူးဆိုရင်တော့နေဆက်ကိတ်ပေါက်တွေဖြစ်တဲ့ဒီမဲချောက်လိုနေရာမျိုးဒါရင်းနှောင်းလိုနေရာမျိုးမဲဆိုင်လိုနေရာမျိုးဒီဘက်ထိုင်းနိုင်ငံညီပေါ်မှာလာလာလုပ်ပြီးမယ်ဆိုရင်ဗမာလူ့သမားတွေကသိချေကြောင်းရွှေစူလန်းမှုတွေနည်းနည်းအဲ့တော့နေသွားပြီးတော့ရေရေတင်းတင်းလာပြီးတော့လုပ်ရဲနေတယ်။နောက်ထိုင်းဆိုးရအနေနဲ့ကလည်းဒီမြန်မာလူ့သမားတွေဒီဟာကိုရေရေတင်းတင်းလုပ်နိုင်အောင်လုပ်တယ်။အာမခံချက်အနေနဲ့ဒီထိုင်းလူ့သမားရုံးနေရာတွေတစ်ဆင့်ဒါလည်းလုပ်ပြီးနေဆိုရင်ကွဲသောကုမ္ပဏီတွေကိုလက်ခံတော့ပဲနဲ့ထိုင်းလူ့သမားဝန်ကြီးဌာနလက်အောက်ခံမှာရှိနေတဲ့ရုံးတွေကနေပြီးတော့လုပ်ပြီးနေဆိုရင်ဒီကိစ္စကိုပြီးတော့ရန်ရန်ဆန်ဆန်ချောချောရှူရှူဖြစ်လာမယ်လို့ကျွန်တော်မြင်နေတယ်ခင်ဗျ။
ထိုင်းနိုင်ငံမှာရှိတဲ့မြန်မာအလုသမားတွေအတွက်ပေါ့နော်ဒီယာယီနိုင်ငံကူးလက်မှတ်နဲ့ပတ်သက်ပြီးတော့ဥမှုဆွေဘာတွေများထပ်ပြီးတော့အကြံပြုချင်တာတွေများရှိပါသလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီ process ကတော့ကျွန်တော်တို့မြင်တာကယာယီပြန်ပို့မဲ့အချိန်ကိုတစ်ပြက်တာနောက်ဆုတ်လိုက်တဲ့သဘောပါပဲဆိုတော့အဲ့တော့ဒါပေမဲ့ဒီကာလထဲမှာပဲကျွန်တော်တို့မြန်မာအလုသမားတွေနဲ့ကဒီမြစ်တာကာလထဲမှာကျွန်တော်တို့ဒီအလုလုခွင့်ရတဲ့အချိန်ကာလထဲမှာရတဲ့အချိန်လေးကိုအကျိုးရှိရှိနဲ့သုံးပြီးတော့တတ်နိုင်မများဒီ process တွေကိုကြိုက်ကြည့်ဖြစ်ဖြစ်ကြိုက်ကြည့်ဖြစ်ဖြစ် ဇုံဒီယာဖြတ်တန်းတော့မယ်အနေအထားမျိုးရှိတဲ့အတွက်ဒီခေါင်းကိုဘယ်လိုဖြတ်တန်းမလဲဆိုတာကိုဒီနိမိတ်တန်ကာလာတွင်မှာသတိချကြစဉ်းစားကြဖို့လိုတယ်လို့ကျွန်တော်တို့ message ပေးခြင်းနဲ့
ဟုတ်ကဲ့ဦးမိုးစိုးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာ